America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VU American တန်ရဲ2022ခုနှစ်နိုဝင်ဘာ22ရက်တနင်္ဂနွေညပိုင်း VU မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ရှိရှိနိုင်ပါတယ်ရှင်။ VU Radio အစီအစဉ်လေးကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VU ရဲ့ website နဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်။ဒီကနေ့အတွက်တော့ကျွန်မများသတင်းအောင်အစီအစဉ်မှုဖြည့်တော်ဝင်တက်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လာနီးပါးကြာလာတဲ့အချိန်အထိကာကွယ်ဆန္ဒပြမှုတွေဆက်ရှိနေပါတယ်။မွန်ပြည်နယ်တံပြူစရိုက်ကရေးလေဖျားဘူးသွားသူအနည်းဆုံး15ဦးရင်းနှစ်တည်ဆုံသွားခဲ့ပါတယ်။တရုတ်ကလီသူဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးလျှော့ချလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကောအမြတ်သူနဲ့အထူးတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်တွေမှာတော့လူခွင့်ရတရားဖြစ်တဲ့လိင်သက်မှတ်ချက်ကွဲလွဲသူ LGBTQ တွေရဲ့အခွင့်အရေးတွေကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်
း Transgender right ကhuman right ပါပဲတူတူပါပဲ။ဘာလို့ဆို Transgender တွေကလည်း human ဖြစ်လို့ပါပဲ။ Trans သူက Transgender တယောက်ဖြစ်တယ်။သူက gay တယောက်ဖြစ်တယ်။သူက lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးနဲ့
တူတူအိမ်မဲလို့အမည်ပေးထားတဲ့ Transgender တယောက်အကြောင်းရုပ်ရှင်ဇာတ်ကားတို့မှာတရုတ်ဆောင်ဖြစ်ပါဝင်ရိုက်ကူးထားတဲ့ Chrissy အောင်ပြောသွားတာပါ။ဆက်တွယ်မြင်မြန်ကန်မှာတော့အပြေအဆင်ကိုနားဆင်ရပါမယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှတည်ဆာများသတင်းတွေကတူတာအထူးခြားစံပြသတင်းများစားရဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနှစ်ပါးရှိလာပြီဖြစ်ပေမဲ့ဆက်နာရှင်စံပြေဆန္ဒပြပွဲတွေမြို့နယ်တချို့မှာဒီနေ့ထိဆက်ရှိနေသေးဖြစ်တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေလည်းအရှိန်လျော့မသွားသေးပါဘူး။ဆက်နာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေကိုရရလက်နဲ့ဆွဲကန်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းခွဲတိုက်ခိုက်တာ၊ချုံခိုတိုက်ခိုက်တာတွေဆက်လက်ပြုလုပ်နေကြတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်။ဒီကနေ့နိုဝင်ဘာလ21ရက်နေ့မှာမကွေးတိုင်းကံကောမြို့နယ်မင်းရွာရဲစခန်းကထွက်လာတဲ့စစ်ကား5စီးပါရင်တန်းကိုချင်းလန်းဒီဖ ens force CDF နဲ့ကလေးကဘော်ကံကောတပ်ရင်း9နဲ့YDF ကံကောပူပေါင်းအဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တာမှာစစ်ကားနှစ်စီးပျက်စီးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။ဒီထိခိုက်ဒေဆုံးမှုတွေကိုတိကျအတည်ပြုလို့တော့မရသေးပါဘူး။မိုင်းခွဲတိုက်ခိုက်ခံရတဲ့တပ်ဖွဲ့တွေကရှောက်ပင်ရွာကအိမ်၃လုံးကိုလည်းမိရှုဖြစ်စီးသွားတယ်လို့ဆိုပါတယ်။ဒီနေ့တားအတိုင်းလောင်းလုံးမြို့နယ်မင်းမော်ကျေးရွာနီးမှာတော့ရဲကားတစ်စီးကိုလောင်းလုံး PDF အဖွဲ့ကမိုင်းခွဲတိုက်ခိုက်ခဲ့တာမှာစစ်သား6ဦးသေဆုံးပြီးတော့ PDF ဖွဲ့ဝင်2ဦးသေဆုံးကြောင်းလောင်းလုံး PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိခိုက်ဒေဆုံးမှုတွေကိုတိကျအတည်ပြုလို့မရသေးပါဘူး။ဒီချိန်ထဲမှာပဲစစ်ကောင်စီအတွက်သတင်းပေးနေသူလို့တန်တရားရှိခိုင်းရသူတွေတပ်ဖြတ်ခံရတာမှာမော်ကျွန်းမြို့နယ်ရေဗျူကန်ရွာကဒလန်လို့အမည်တွင်နေသူ2ဦးဒီကနေ့ပြစ်တက်ခံခဲ့ရပြီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆရာနာတိမှုကိုစန့်ကျင်သူတွေလည်းနေ့စဉ်ဆိုသလိုဖမ်းဆီးထိန်းသိမ်းခံနေကြရပါတယ်။ဒီကနေ့မှာတော့မန္တလေးမြို့ကအနေနဲ့တန်ဃာတော်တွေပူးပေါင်းပြီးဆရာနာရှင်ချင်းမိုးရင်းနဲ့စစ်တပ်ထုတ်ကုန်မဝယ်ရေးချစ်တဲ့သပိတ်မောက်ခဲ့ကြပါတယ်။အလားတူပဲစကိုင်းတိုင်းတွင်းကရွှေဘိုကလေးမြို့ရင်းမပင်မကွေးတိုင်းတွင်းကမြန်မြို့တို့မှာဆရာနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုကချင်ပြည်နယ်ဖားကတ်မြို့မှာတော့ KIA PDF နဲ့ NUG ထောက်ခံပွဲဆရာနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ဒေသတွင်အလုံးစုံစီးပွားရေးမိဖက်လို့အမည်ရတဲ့ RCEP ကုံတွေးရေးသဘောတူညီချက်ဟာအခုလမဲ့ဇန်နဝါရီလမှာအသက်ဝင်မှာမို့ VNM အနေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်ကဩစတြေးလျ၊နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။ RCEP လွတ်လပ်တဲ့ကုံတွေးရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN စတဲ့နိုင်ငံနဲ့အတူတရုတ်၊တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊နယူးဇီလန်တို့လက်မှတ်ရေးထိုးကြပါပြီ။RCEP ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာဝယ်ရာရှိပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသရင်ထုတ်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းအကျိုးဝင်ပါတယ်။ဒေသတွင်သွင်းကုန်အခွန်ကိုလည်း90ရာခိုင်နှုန်းနဲ့လျှော့ချဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်14ခုကိုသဘောတူထားပြီးတဲ့ VNN ဟာသူ့ရဲ့ပို့ကုန်တွေကိုသွင်းကုန်အခွန်နဲ့တဲ့ဈေးကွက်တစီကိုပုံမတင်ဖို့မျှော်လင့်ထားတာပါ။နိုင်ငံတကာကုန်သွယ်ရေးအတိုင်ပင်ခံအဖွဲ့တစ်ခုဖြစ်တဲ့ Mycelati Associate ကအကြီးတန်းအကြံပေးစတီဗင်အိုကန်က VOA ကိုပြောရမှာမတော့ရေရှည်မှာ RCEP ဟာတရုတ်ဂျပန်ကိုရီးယားနိုင်ငံတွေကိုကုန်သွယ်ရေးအပေါ်မူနီးကပ်သွားစေပြီး Tetarin American Seaboy who canted the Lupitwan and Yellow Tone Tabare. Tabimele, Vienna Bowen, Shitawashan and Yetra, a Queen Yi Pulan and Lure Piovare. Vienna dress Zipore Twingo in Wilabo Dre, RCEB got lamp when Bima Pippi, a two the pin Tolo Yi to a Lua de Gongjan Pisidi Wilama Pibare. Vienna Naya, Nissan, RCM Nangan Ziga, Gongjan and Tolo Yi Pisid Tambu Dollar, Billion Tose or Tin Dunia Pibare.
Lithuanian and Muro, Vilnius Ma, Taiwan, Junga, Tanyung Ponleta, Kanga, and Lithuanian, Tadaman Sassan, you will sing Shachala Jow, Tudanga Tanaga, Tigni, Pujala Pare, Tiopeka, P. Ampinida, was Sanjin B, Lithuanian and Taiwan, Sora Migo Tompi, Tanyung Pungo P. Laitava, Lithuanian and Gama, Tanyung Pume, Jow, Taiwanga, Zulanga, Drinking, and Laitaha, Session it doing, Uyoba Tama, Pramazon, Tanyung Punlichin, and Pipare, Tuduga, Drupan, San B. တနေ့မှာတရုတ်ပြည်မှာကြီးအောက်ကိုရောက်လာမယ်လို့ယူဆထားတဲ့ထိုင်ဝမ်ကိုထိုင်ဝမ်လို့အမည်တပ်ပြီးတန်တမာဆက်ဆံရေးပြုလုပ်မှုတွေကိုပြင်ထန်စွာကန့်ကွက်လေ့ရှိပါတယ်။နိုင်ငံတကာဆက်ဆံရေးမှာအခြေခံကြတဲ့စာရင်းစာညွှန်းတွေနဲ့အညီတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်နိုင်တဲ့လီသူဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးတဆင့်ချောချပြီးတန်ယုံရာယီတာ
တွေဆက်လက်ဖြစ်ပွားလျက်ရှိရမှာတနင်္ဂနွေနေ့ကတော့အနည်းဆုံးလူ28ဦးအပန်းခံခဲ့ရပြီးရေငါဦးတိကက်တန်ရရှိခဲ့ပါတယ်ဒီဟိတ်မြို့ရဲ့လမ်းတွေပေါ်မှာစက်ပင်တွေကိုမီးပုံရှို့နေတာကြောင့်ရင်ကြောတွေပိတ်ဆို့ခဲ့ရပြီးဘင်းစီဒက်ရဲတွေကလည်းဥပဒေစိုးမိုးရေးကိုကြိုးစားလုပ်ဆောင်ခဲ့ရပါတယ်လုံးဝအသွားလာကန့်သတ်လိုက်ရကနေထိမနိုင်သိမရစူပူဆနာပြတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပြီးဒက်ရှ်အာနာပိုင်တွေဟာရေအမြောက်တွေခွေးတွေကတိကယုံနှင်းနေတဲ့တပ်ဖွဲ့တွေကိုတုံးပြီးတော့မီးတင်ရှို့သူတွေမီးရှူမီးပန်းနဲ့ပစ်ပေါက်သူတွေကိုရက်တံပိုးလှုပ်ဆောင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကနေယနေ့ထိလူ900ထက်မနည်းကိုဖမ်းဆီးထားပါတယ်။အနည်းဆုံးဆန္ဒပြမှုတွေကတောက်ကြနေကရိုတာရန်နှုံးမှာဖြစ်ပွားခဲ့ရမှာလူအုပ်ထဲကိုရဲကပစ်ခတ်တော်တွေရှိခဲ့ပြီး၃ဦးကိုဆေးရုံတင်ထားရတယ်လို့အာဏာပိုင်တွေကဆိုပါတယ်။ကိုရိုနာစီးမြင့်သည့်အရာကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေဒါမှမဟုတ်ကိုဗစ်ရောဂါဖြစ်ပြီးသူတွေကိုသာတွာလာခင်ပေးထားပြီးပိုးမရှိကြောင်းစစ်ဆေးတွေ့ရှိသူတွေကိုကြံလက်တာတဲ့အစိုးရရဲ့မူဝါဒကိုစန့်ကျင်ရန်ကနေဆန္ဒပြပွဲတွေစတင်လာတာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.69 kHz 1553ညာ19.25 kHz 11603ညာ19.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်ကန်တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရာထူးကဖြုတ်ချခံနေထားရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါခါသူ့ကိုဝန်ကြီးချုပ်ရာထူးပြန်ခန့်ထားရတဲ့တနင်္ဂနွေနေ့အစောပိုင်းမှာအာနာသိန်းစစ်တပ်နဲ့သဘောတူညီချက်ရရှိထားပြီးဖြစ်ကြောင်းဝန်ကြီးချုပ်နဲ့နှိဆက်သူရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းကရေးပါတယ်ပြီးကြတဲ့လအတွင်းစစ်တပ်ကအာနာသိန်းနဲ့ပြည်တဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့သူထွက်တောင်ရမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်2019ခုနှစ်အတွင်းစစ်တပ်နဲ့အရသာအစိုးရအဖွဲ့တို့ရရှိထားတဲ့ဖွဲ့စည်းပုံသဘောတူညီချက်ကိုအခြေခံပြီးအနာဂတ်ဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာခွဲဝေအုပ်ချုပ်နေတဲ့အယက်တညွန်ပေါင်းအဖွဲ့အနေနဲ့ဒီဆွေးနွေးမှုတွေမှာဘယ်တိုင်းတားအထိပါဝင်မလဲဆိုတာတော့အတိအကျမသိရသေးပါဘူးဆူဒန်နိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြနေကြတဲ့တက်ကြွလှုပ်ရှားသူတွေကတော့စစ်တပ်အနေနဲ့နိုင်ငံရေးလောကကအပြစ်တိုင်နှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ဒီတော်တင်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒတ်နဲ့စစ်တပ်အကြီးအကဲအဗ်ဒယ်ဖတာအယ်ဘာဟန်နိုတင်းနင်းနေနေမှာတွေ့ဆုံဆွေးနွေးမှုပြုလုပ်မဲ့မြို့တော်ခါတွန်းကသမရအိမ်တော်ရှိရာကိုထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေခြစ်တက်သွားနေကြတယ်လို့လည်းရိုက်တာသတင်းမှာရေးသားပါတယ်ခင်ဗျာ
ဂျေရုဆလင်မြို့ဟောင်းကတင်းနင်းနေပြက်ကတ်မှုတွင်လူလေးဦးဒဏ်ရာရရှိခဲ့ပြီးတဲ့နောက်ပါလက်စတိုင်းတပ်နက်သမားကိုအစ္စရေးတပ်ဖွဲ့ဝင်တွေကအသေးပြက်ကတ်ဖမ်းဆီးခဲ့ပါတယ်တပ်နက်သမားဟာအသက်42နှစ်အရွယ်ဖက်ဒီအဗ်ဒူရှာဟဒန်ဖြစ်ပြီးအရှိဂျေရုဆလင်မှာနေထိုင်တဲ့ဟာမတ်ဖွဲ့ဝင်တူဖြစ်တယ်လို့အစ္စရေးအရာရှိပြောတာကိုအစ္စရေးသတင်းဌာနဟာရဒက်စ်ကကိုးကားဖော်ပြပါရယ်မွတ်စလင်တွေရောဂျူးတွေပါနှစ်ပတ်စလုံးကထိတ်လန့်နေတဲ့အစုဖွဲ့တွေထိတ်တိုက်တွေ့နေကြနေရဖြစ်တဲ့ဂျူးတွေရဲ့ Temple Mount နဲ့မွတ်စလင်တွေရဲ့ Noble Sanctuary မှာပစ်ခတ်မှုဖြစ်ပွားခဲ့တာပါအစ္စရေးအရာရှိတွေကတော့ပစ်ခတ်ခံရသူတွေရဲ့အနည်းဆုံးဒဏ်ရာနဲ့တူဦးကနောက်ပိုင်းမှာတည်ဆုံခဲ့ရတယ်လို့ဆိုပါရယ် အခုတနင်္ဂနွေနေ့ပြက္ခတ်မှုဟာဒုတိယကျင်းဖြစ်ပြီးတော့ပြီးခဲ့တဲ့ဗုဒ္ဓနေ့ကလည်းရဲဘေးကိုဒါနဲ့ထိုးဖို့ကြိုးစားတဲ့အမျိုးသမီးတူကိုဂျေဆလွန်မြို့ဟောင်းမှာအတည်ပြသက်ခဲ့ပါတယ်ခင်ဗျာ
မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကြိုင်နယ်ရေလေဖျားကိုဒေသခံတွေဖျားဖို့တွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး55ဦးသေဆုံးသွားတယ်လို့ဒေသရင်းပြဟိတကကွန်ကြီးအသင်းတွေကပြောပါတယ်ရေထဲမြောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကွန်ကြီးရဲ့အသင်းကကိုရံဖြိုးကဗီအိုကိုအခုလိုရှင်းပြပါတယ်ကျွန်တ ကတော့ရှိတယ်လို့ပြောတယ်ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှာနေတော့မှာခင်ဗျာအော်လင်မောင်းတာတော့မဟုတ်ခင်ဗျာကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်တို့ပြရဗျာကျောင်းတူကြတယ်လေကတော့တို့ကတော့ကဲ့ပြီးကြဗျာလေကတော့အများကြီးပဲဒါပေမဲ့ဒီကြားမှုရဲ့လူတွေကကြားပြီးတော့သွားဖို့သိစီကူးကြတယ်ဗျာလေကတော့နေကြီးမောက်ကြတေကတော့နေတကြီးမဆိုရင်သူကတော့15ရောက်20လောက်ပဲတက်လို့ရတယ်လေတော့တက်နေရင်းနဲ့ကွာအားလုံးကဒီမှာဒီထဲအားလုံးနှစ်ကြနှစ်ဝါလာအဲ့လိုအဲ့လိုဖြစ်နေ
အခုလိုဖျားဖူးရတယ်မှာဒီရေအတက်ကြဖြစ်လေရှိပြီးရေကြချင်းပေါ်လာတဲ့နှစ်လမ်းတိုင်းဖျားဖူးတွေလမ်းလျှောက်သွားနေကြချင်းဒီရေရုတ်တရက်တက်လာခဲ့တာလို့လဲဒေသခံမျက်မြင်သက်တည်တွေကပြောပါတယ်တည်ဆုံးသူတွေလည်းအမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကုညီကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။တည်ဆုံးသူအရေးအတွက်နဲ့သူတို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။အလားတူပဲဘယ်နှယောက်ပျောက်ဆုံးနေတယ်ဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူး။အရင်နှစ်တွေကလည်းရင်းနေရေလေဖျားဘူးသွားရင်ရင်းနှစ်ပြီးတည်ဆုံးမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလို့ဖျားဘူးသူတွေရေထဲဖြတ်ကူးချိန်မှာပင်လေရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဘူးသူ15ဦးမျောပါတည်ဆုံးပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်မြို့သားညီညီရဲ့အဆိုအရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီမြို့သားညီညီရဲ့အဆိုအရယာယီသမရဒုဝါလက်ရှိလာကလည်းအခင်းဖြစ်ပွားပြီးမကြခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တောင်ပိုင်းအေရီးယားပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh မှာရက်ဆက်ပြီးတော့မိုးတီးထန်ခဲ့တာကြောင့်အနည်းဆုံးလူ18ဦးတည်ဆုံးပြီးတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးနေရလို့အာဏာပိုင်တွေကပြောပါတယ်ပြည်ကကြော်ပရင်းကဆက်ပြီးတော့ပြည်နယ်ထဲမှာမိုးတီးတန့်ခဲ့ပြီးအ ਨੇ ဆုံးခရိုင်၅ခုမှာအကြီးကျယ်ရေကြီးခဲ့ပါတယ်။တောက်ကြနေကအဆောက်အဦပြိုကျရာကနေလူ၃ဦးတည်ဆုံးခဲ့ရပြီးနောက်မှာတည်ဆုံးသူ18ဦးထိရှိရတယ်လို့ရဲကပြောပါတယ်။အဆိုးဆုံးထိခိုက်ခဲ့ရတဲ့ခရိုင်ဒေသတွေစီကိုကယ်ဆယ်ရေးအဖွဲ့တွေကိုဆင်လွတ်နေပြီးလူရောက်ပေါင်းများစွာကိုလည်းဘေးလွတ်ရအမိုးကားတွေစီကိုရွှေ့ပြောင်းထားပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ19.25/32နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနှာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနှာဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေထဲမှာအခုရင်ဆုံးတော့ဆက်သွယ်မြင်မြန်ကန်ကိုတင်ဆက်ပေးချင်ပါတယ်။လူခွင့်ရေးတရက်ဖြစ်တဲ့လိင်တက်မတ်ချက်ကွဲလွဲသူ LGBTQ ရဲ့အခွင့်အရေးအတွက်ကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်း imperfectly complete နတ်ထီအောင်အိမ်မဲလို့အမည်ပေးထားတဲ့မြန်မာစကားပြောရုပ်ရှင်ဇာတ်လမ်းကျို transgender တယောက်အကြောင်းကိုရိုက်ကူးထားတဲ့ရုပ်ရှင်မှာပါဝင်သူတွေနဲ့ရိုက်ကူးထုတ်လုပ်သူတွေကပြောပါတယ်ဒီရုပ်ရှင်ဇာတ်ကားတို့လေးကိုအတိအမှတ်ပြုမှုပိုရလာပြီးတော့နိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေရိုက်ကူးဖြစ်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်ဖန်တီးထုတ်လုပ်သူအဖွဲ့သားတွေကိုဆက်တယ်မြင်းမြန်းပြထားပါတယ်ရှင်အဲ့တော့အခုအရင်ဆုံးကျွန်မထုတ်လုပ်သူကိုဝနမျိုးသိန်းကိုအရင်ဆုံးနှီးချင်ပါတယ်the imperfectly complete နတ်တီအောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်နေအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းနင်းမြန်းထားတယ်ကိုကျမတို့အများကြီးတွေ့ပါတယ်။နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောတဲ့ဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေတာကိုလည်းတွေ့တယ်၊စုရရတာကိုလည်းတွေ့တယ်။ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေတာကြီးလည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မမြင်ဂီတသမားလူငယ်တယောက်ကိုကုညီဆောင်ရှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှူရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူ့အမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender တယောက်အကြောင်းကိုရိုက်ကူးထားတာကိုလည်းကျမတို့သိရတယ်အဲ့မှာကျမသိချင်တာကဒီရုပ်ရှင်ကားတို့လေးကို
နတ်တီအောင်အိမ်မဲလို့ဘာလို့နာမည်ပေးထားရပါလဲရှင့်
I idea တကယ်ရလာတာဟိုဟောခရစ်စီရလာတယ် Christina she is part of the producer so I'm not just when we make the general decision လို့တဲ့အချိန်မှာအားလုံးတိုင်နေပြီးလောက်ကြရနော် I think the if you are most likely Christy P ကိုပေါ့မှတ်တာပဲ kitchen နဲ့ဟာလေးတခုkitchen နဲ့ဟာတခုဖြစ်နိုင်လို့ဖြစ်နေရဆိုတော့ဟို social injustice တခုပေါ့ဘယ်လိုမှ inferior တခုပေါ့နော်အဲ့ဒါကြောင့်အိမ်မကဟိုဟာထိလိုက်တယ်ဒါပေမဲ့ပျောက်သွားတယ်ခဏတက်ပြဲသွားတယ်အဲ့လိုသဘောမျိုးလည်းကျွန်တော်တို့ယူဆရတယ်ဒါပေမဲ့ Chrissy ဖေးရင်ဖြင်းတော့ပို့ပေါင်းလို့ဆိုအိမ်တက်ထိအောင်အိမ်မဆိုရင်ဒါပေမဲ့ Chrissy ရပါတယ
်အဲ့မှာ Chrissy ဒီပေါ်မှာနည်းနည်းလေးရှင်းပြပေးပါဦ
းပထမတော့ကတော့ imperfectly complete လို့ပဲထားထားတာပေါ့ဒီ English နာမည်ပဲပေးထားကြမယ်ပေါ့နောက်ကျတော့ကျွန်တော်တို့အကုန်လုံး stage ကပြင်စဉ်းစားကြတယ်ပေါ့ဒီ character တွေရော producer တွေရော actor တွေရောဘာလို့ဆိုတော့အများကိစ္စတော့ dialogue ဒီအကုန်လုံးကမြန်မာလိုပြောထားတာတော်တော်များတယ်လीအဲ့ဒါကြောင့်အဲ့မြန်မာနာမည်ပေးမှဖြစ်မယ်လို့ပြန်ဆုံးဖြတ်ချက်ဆုံးဖြတ်ကြတော့အကုန်လုံးဟိုနာမည်လျှောက်ရွေးကြတာပေါ့လीအကုန်လုံးပဲအဲ့တော့ဒီ story ရိုက်ပြီးရဲ့အချိန်မှာကျမရဲ့တငယ်ချင်းရုပ်ရှင်မင်းသား New York မှာနေတဲ့အုတ်ကမြန်မာကိုပြောပြလိုက်တယ်ဒီဟာနာမည်လေးရှာကြရအောင်ဆိုတော့အဲ့မှာသူနဲ့ကျမနဲ့ရှာကြတာပေါ့သူကတော့အဓိကရှာပြီးတယ်ပေါ့လीအဲ့တော့နတ်တီအောင်ပထမတော့နတ်တီအောင်ကောင်းငယ်နောက်တစ်ခုကနတ်တီအောင်အိမ်မက်နတ်တီအောင်မိုးပြာဘာဆိုတော့နတ်တီအောင်နတ်တီဆိုတဲ့စကားဗလာနတ်တီအလာလာကြတာပြီသူရဲ့သူကလည်းမျက်စိမြင်ဘူးအဲ့တော့သူရဲ့ဟို dream ကပြင်လာဒါ dream ရှိလဲဆိုတာအကုတ်သူရဲ့သူကသူလည်းဘယ်တော့မျက်စိပြန်မြင်မလဲသူမသိဘူးခရစ်စတီယာလည်းအဲ့ထဲမှာ transgender တယောက်ဆိုတော့ဒီ transgender တယောက်ကချစ်တဲ့သူ့ကိုချစ်တဲ့အချစ်ကိုသူ့ကိုချစ်တဲ့အချစ်နဲ့ညီမျှတဲ့အချစ်ကိုကိုကပြန်လို့ခြင်းတယ်ပြီပြန်လို့ခြင်းတော့အဲ့ဒီအချိန်မှာသူကကိုကိုပြန်ချစ်ပါမလားဆိုတဲ့အိမ်မက်ကလည်းအကောင့်ကဖော်နိုင်မလားမဖော်နိုင်မလားမသိဘူးပြီအဲ့တော့နှစ်ယောက်စလုံးကဗလာနက်တီဖြစ်နေတဲ့အိမ်မက်တွေနဲ့ပေါ့အဲ့ဒီမှာမှအိမ်မက်ဗလာနက်တီအိမ်မက်ကိုမှဟိုနာမည်စဉ်းစားရတဲ့နက်တီအောင်အိမ်မက်လို့ဖြစ်သွားတာပေါ့ဟုတ်ကဲ့
အဲ့အခုဆက်ပြီးတော့မေးချင်တာကတော့ Director Bruce ပေါ့နော်So first of all I would like to congratulate
ခုလိုစုရိယရာကိုဂုဏ်ယူပါတယ်ရှင်ဒီ imperfectly complete ရုပ်ရှင်ဇာတ်လမ်းတို့ကစုရိယနေတယ်လို့နိုင်ငံတကာရုပ်ရှင်ပြပွဲတွေမှာပြသနေတာကိုလည်းတွေ့ရပါတယ်ဒီတော့ဒီဇာတ်ကားကိုဖန်တီးတဲ့ director တယောက်အနေနဲ့ရှေ့လျှောက်မှာရောဒီဇာတ်ကားကိုပို့ပြီးတော့လူတွေအတိအမှန်ကြည့်လာဖို့နဲ့စုရိယထပ်ပြီးတော့ရဖို့ညွှန်လင်းချပါသလားရှင
် Oh yeah so I did
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျော်လင့်ထားပါဘူးတကယ်ကိုအန်အောင်ဝမ်းသာမိပါတယ်ရုပ်ရှင်ဖန်ပြီးသူတယောက်ကသူ့ဇာတ်ကားမပြီးခင်ပြိတ္တတွေအကြိုက်တွေ့ပါမလားဆိုတာကြိုမသိနိုင်ပါဘူးဇာတ်ကားတိုင်းကသူတို့အတွက်စူးစမ်းဆန်းသပ်မှုပါအခုဒီလိုစုရရတော့ပြိတ္တကကျွန်တော်တို့ဖန်ပြီးမှုကိုမျက်နှိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော်ရွှင်ရတယ်လို့စိတ်လှုပ်ရှားရပါတယ
်ကိုစောမျိုးထက်ကဒီ imperfectly complete နဲ့တရားအိမ်မဲ့ရုပ်ရှင်ကားထဲမှာအငြင်းအာယုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်ဒီကားမှာဘလို့စပြီးတော့ပါဝင်တရုပ်ဆောင်ဖြစ်တာပါလဲ
ကျွန်တော်စပြီးတရုပ်ဆောင်ဖြစ်တာပါဘောနော် Bruce နဲ့သူနဲ့ပြရတော့တော်တော်ကြာပြီသုံးနှစ်လောက်လောက်ရှိပြီအဲ့ဒါနဲ့သူကဒီဇက်ညွန်းသူရေးပြီးတဲ့အချိန်မှာသူက okay ဘောနော်ဂီတာလည်းဒီတစ်ချိန်လည်းဆိုတတ်တဲ့အဲ့လိုပဲတရုပ်ဆောင်တရားအရှာနေတဲ့အချိန်မှာသူကကျွန်တော်ကိုလာပြီးတော့ကန်းတယ်လာနောက်ပြီးတော့သူရဲ့ဇလန်အကြောင်းကျွန်တော်ပြောပြရအောင်ကျွန်တော်ဟာမိုက်တယ်ပေါ့နော်ဇလန်လေးကတော်တော်ကောင်းတယ်ပေါ့စိတ်ဝင်စားဖို့ကောင်းတယ်ပေါ့ကျွန်တော်လည်းဂီတာကိုယ်တိုင်ကြည့်တော့ I'm so this is something you know I could contribute ဇလန်နောက်ပြီးတော့မြင်မမြင်အနေနဲ့တရားဆောင်အဲဆိုတော့လေဒါနောက်တဲ့ challenge တစ်ခုပေါ့နော်ဆိုတော့ကျွန်တော်လည်းစိတ်ဝင်စားပါပြီအဲ့ဒါနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်တက်ခိုင်းတယ
်ဒီဇက်ကားရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားအဆီးအဟန့်အတားရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့တာလား
ဟုတ်ကိုယ့်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်အတားအဆီးတွေဘာမှမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိပါရတော့တကယ်ချင်းအကုန်လုံးပြပြသူရဟာကောင်းတယ်ပေါ့လို့ပေါ့ဇလန်လေးလည်းကောင်းတယ်ဟောဖြစ်တယ်ဆိုဆိုရအပိဓာတ်ဟောအ
ဲ့တော့ကိုဝိနရဲ့ဒီဇက်ကားကတမန်ဇလန်ကြောယူတစ်ခုမဟုတ်ဘူးအဲ့တော့တမန်ဇလန်ကြောယူကိုအခြေခံထားတဲ့ဟိုဇက်ကားတစ်ခုမဟုတ်ဘူးပေါ့ အလေးအငါပြောင်းထားတဲ့သူတယောက်ရဲ့မေတ္တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားရဲ့ဒီလိုပုံမှန်တမယိုးကြဇလန်ကျော်ရုံမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံခဲ့ရပါသလဲ
ဒီကအဲ့လိုဘူးပေါင်းတဲ့ transgender ဘာလိင်္ဂကပြောင်းထားတဲ့ဘာညာလို့ပြောတာ still ကျွန်တော်တို့ humanity ရလူရချင်း still ပြရပြတဲ့ကျွန်တော်တို့ပုံမှန်အနေထားဆိုရင်အဲ့လိုပုံမှန်အနေထားတော့မှာလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးချိန်လို့မရဘူးဆိုရင်အားလုံးကရှိတာပဲတည်ရပါအဲ့တော့အခုဒီကစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ကယူဆပြီးတော့အဲ့တော့ကျွန်တော်အဲ့လိုပြောမယ်အရင်ပြဿနာဖြစ်တယ်လို့ပြောပြောတယ်အရင် debate ဖြစ်တယ်လို့ကျွန်တော်တို့မထင်ဘူးလို့ reason because this is still art you know and it's still like it's a good art
အဲ့ဒါဆိုရင်မက်ခရစ်စီကိုအလှည့်ပေးဦးမယ်နော်။အဲ့နိုင်ငံတကာမှာတော့လိင်ငါကွဲပြားတယ်၊ပြောင်းတယ်၊လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာတန်းလူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုဆော်ဩနေရည်လည်းရှိပါတယ်။ပြီးတော့ကိုယ့်ကိုယ်တတိရှိရှိပေါ်ထုတ်ဖို့အားပေးရည်လည်းရှိပါတယ်။အဲ့ဒီလိုနိုင်ငံတကာရဲ့အတိမတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်။နိုင်ငံတကာအတိမတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလိုလူအဖွဲ့အစည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်တူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမယ်လို့ညွှန်လင့်ပါသလား
ဟုတ်ကဲ့ခရစ်စတီညွှန်လင့်ပါတယ်2021တော့အရင်နှစ်တည်းလိုတော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းဝိုင်းမှာကဟိုရှေးရွေးဆွဲအယူအဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမဆရာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားတို့နေပြီးပြောတဲ့စကားတို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလည်းဟိုတမယိုးကျစကားလို့လည်းပြောလို့ရတာပေါ့လေသူတို့ကအဲ့ဒီနာမည်ကိုခေါ်ရတာတွင်နေပြီပေါ့ဒီမှာကတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကတွင်နေသူရှိကြတာပေါ့ဒါပေမဲ့ Christy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါမယ် transgender right က human right ပါပဲတူတူပါပဲဘာလို့ transgender တွေကလည်း human ဖြစ်လို့ပါပဲTwa transgender တယောက်ဖြစ်တယ်၊ Twa gay တယောက်ဖြစ်တယ်၊ Twa lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးခွင့်ရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူး။တာမန်လူရန်စီရနေတဲ့အခွင့်အရေးကိုပဲခရစ်စတိုကတောင်းဆိုနေတာပါ။ဒီမှာကတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာကတော့ကိုယ်မင်းလေးဖြစ်နေပါပြီ။စစ်တပ်ထဲမှာလည်း LGBTQ တယောက်အနေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်။ဘယ်ရုံးမှမဆိုတက်လို့ရတယ်။ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ်။ Governor တို့တချို့စိတ်က Governor တွေပါဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲဒီနိုင်ငံမှာတော့။အဲ့တော့ Christy တို့အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ရင်မောင်းတန်းပြီးတော့Christy တို့နိုင်ငံမှာလည်းဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမမမမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းဝိုင်းကြီးပုံမတူတက်တဲ့ဟို society တစ်ခုကိုရောက်သွားနေလို့တော့ Christy ထင်ပါတယ
် Amy ask you Bruce okay so in Asia
အထူးသဖြင့်တော့အာရှမှာပေါ့လေရှေးယူဆွဲယူဆကိုကင်ဆယ်တာများတဲ့လူမှုအတိုင်းဝိုင်းတွေအတွက်မှာဒီ transgender တွေနှိမ်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးတွေရှိပါရဲ့ဒီလိုအတိုင်းဝိုင်းမှာဒီရုပ်ရှင်ဇာတ်လမ်းတို့လေးရရိုက်ခတ်မှုတစ်ခုရှိလာမယ်လို့ထင်ပါသလားဒီရုပ်ရှင်ဇာတ်လမ်းတစ်ဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုလင်းစိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းအဝန်းမှာပို့ပြီးတော့အတိမတ်ပြုလာမယ်လို့ရောထင်နေပါသလားရှင
် different gender identity in the future
we as filmmaker we want to make more stories about
LGBT တွေနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းအဝန်းကပို့ပြီးသိလာအောင်လို့ပါသူတို့အကြောင်းပုံပြီးသိလိုက်ရင်သူတို့နဲ့တိတ်ပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇာတ်လမ်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇာတ်လမ်းတွေနဲ့မတူတာပါတခြားဇာတ်လမ်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိရဲချစ်ချင်းမြတ်တာရှိတယ်သူတို့ကရဲစွမ်းတတ္တိရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇာတ်လမ်းတစ်ခုရိုက်ဖို့စီစဉ်ထားတာပါခရစ်စီရဲ့တကယ်ဖြစ်ရမှန်ဇာတ်လမ်းပေါ့လေဒါပေမဲ့ covid ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ်အစားနောက်တစ်ခုဇာတ်လမ်းတို့လုပ်ရင်အဖွဲ့သားတွေတယောက်အကြောင်းတယောက်ပုံနာလည်လာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစားပါပဲအစားတော့ကတော့ဒီဇာတ်လမ်းမှာဇက်ကောင်နေရာကဒီတာသမားမဟုတ်ပါဘူး ပကြီးစရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ဘတ်ဂျက်နဲ့မလောက်နိုင်ပါဘူးဒီတော့ဂီတာသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတာလည်းတီးတတ်ပါတယ်အဆင်ပြေပါတယ်ဆယ
်အဲ့တော့ကိုစော်မျိုးထက်ကိုထပ်မေးချင်တာတစ်ခုကတော့ဒီရုပ်ရှင်ကားလေးကနေပြီးတော့ကိုစော်မျိုးထက်အနေနဲ့ဘာတွေထပ်ပြီးမျှော်လင့်ထားတာရှိပါသလဲ
well not the film festival အများကြီးထပ်ပြီးကြိုင်နိုင်ပြီးတော့စုရဲအများကြီးအဲဒီမှာစီတော့မျှော်လင့်တာ
နောက်ထပ်တော့ဒီလိုဇလံမျိုးတွေကိုပါဝင်ပြီးတော့တရုပ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်သူကအခွင့်ရေးပေးလာရင်တော့အစီအစဉ်ရှိပါတ
ယ်မတ်ခရစ်စီကကိုယ်တိုင်လည်း transgender တယောက်ဖြစ်နေရပေါ့နော်အဲ့တော့မတ်ခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလားပြီးတော့အများနဲ့မတူဘူးဆိုတော့အတိအရရောရက်တီရုံးကန်ရတာအခက်အခဲရှိပါသလား
ဟုတ်ကဲ့အစပထမပိုင်းမှာတော့ဖြစ်စီရှိပါတယ်ရက်တီရုံးကန်ကတော့ပထမပိုင်းကတော့ဂေးပေါ့လေနောက်ပိုင်းမှာဆန်ဆန်တော့ဖြစ်သွားတာပေါ့အဲ့တော့ဟိုတကယ်ချင်းအတိုင်းဝိုင်းနေရလဲညာစွာဖြင့်လက်ခံနေစုပ်ပြီးမဲ့တော်တော်များတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေသူတို့စိတ်ထဲမှာသဘောကျတယ်လို့သဘောမကျတယ်လို့ကိုယ်ကတော့ကိုယ့်မြင်လည်းလေးထုံမပြောပေါ့ကိုယ့်ရှင်းမှာတော့ကိုယ့်ရှင်းမှာတော့အပြုံးလေးတွေလည်းဟို꿰ရမှပဲဟိုဆော်တာပေါ့ဒီအဲ့လိုတင်းပြောတာလို့ဘာနဲ့အဲ့ဒီလည်းnegative comment ဒီပေါ်အဲ့လိုရဒါရီကတော့ 20% လောက်ကတော့ဘဝမှာအခုလေးရှိနေတော့မှာပဲစိုက်တဲ့လူလေးရှိရယ်စိုက်တဲ့လူလေးရှိရယ်အဲ့တော့ PC ကတော့ဘာမှတော့အာရတရားမချပါဘူးကိုယ်မှတ်နေချင်တာကိုကိုလုပ်တယ်ပြီးတော့ကိုကဘာကြောင့်ကိုယ်လက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတဲ့တောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါတယ်
ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်ဒီမှာပြသနေတဲ့အခြေအနေနဲ့သူစုလို့စုရရထားတဲ့အခြေအနေလေးကိုနည်းနည်းလေးရှင်းပြပေးပါအောင
် Film Festival နားလည်ရပြီးတော့ပါပြီအဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါတော့ Oscar ပေါ့တစ်ခုကတော့ Rated Film Festival အဲ့ဒါတော့ London ပါအဲ့ဒါတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကျတော့ Atlanta Out on Film Festival ဖြစ်ပါတယ်။နောက်တစ်ခုက Taiwan လည်းရထားတယ်။နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်။နောက်ပြီးတော့အထူးခြားဆုံးကတော့ China လည်းရထားတယ်ပေါ့။ China မှာဒီ LGBT rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူး။ဒါပေမဲ့ China ကလည်းခုစိုးရထားပေါ့။တခြား Film Festival တွေကလည်းခုစိုးကိုအင်းကြီးပို့ထားပါတယ်။ဒါပေမဲ့ Film Festival rule ကဘယ်လိုလဲဆိုတော့သူတို့ရွေးချယ်ပြီးလို့ရှိရင်သူတို့စီက official certificate မပေးနေချင်းခွင့်ပြုလို့ရနေကြညာလို့မရဘူးပေါ့ဒါပေမဲ့လောလောဆယ် official ရထားတာတော့အားကူလို့ပြောပါတယ်ပေါ့ဒီလိုသမားစကားပြောလေကံကံလေးရပါတယ်ဆိုခွင့်ပြုရအောင်ဟိုကမ္ဘာအလေးမှာပေါ့လေဒီလိုနေရာလေးတစ်ခုရသွားတဲ့အတွက်ကဒါကတော့မြန်မာရုပ်ရှင် industry အတွက်ကောင်းတဲ့ရလက်ခုပဲလို့ပဲပြောချင်ပါတယ်ကိုရိုးရွယ်ပြောတာမဟုတ်ဘူးเนาะအားလုံးပဲမြန်မာ movie industry အတွက်ပေါ့နောက်ပိုင်းမှာဒီလိုဟိုကိုရီးယားရရှင်သားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာပြည်ကအမှုပညာစနစ်အမှုပညာလုပ်ငန်းကိုဆက်လုပ်ခွင့်ရတဲ့သူတွေအကုန်လုံးပေါ့လေအဲ့လိုလေခံဟိုခံထားထားတယ်ခံစီခံထားတယ်ပေါ့အဲ့ဒီအမှုပညာစနစ်အကုန်လုံးကိုလေအမြန်ဆုံးပြန်လှုပ်ပြီးပါလို့ Christie Road ကဘာမီစနေရီကန်movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကဆန္ဒပြလိုက်ပါပဲမြန်မာရုပ်ရှင်လုပ်ငန်းကြီးတွေပြန်နေတဲ့အဲ့ဝင်လာပြီးတော့ဒီလို Christie Road လိုနိုင်ငံခြားမှာရောက်နေတဲ့ Burmese immigrant တွေနဲ့ပူးပေါင်းပြီးတော့ပုံပေါ်ကောင်းမွန်တဲ့ရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လေ Christie မျှော်လင့်ပါတယ
်အခုလိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ဒီ director Bruce Chu ရောနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့မတ်ခရစ်စီအောင်နဲ့နောက်ကိုစော်မျိုးထက်နောက်ထုတ်လုပ်သူကိုနာမျိုးသိအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်
ညင်ထားရပါရှင်။လက်ထီအောင်အိမ်မဲစကားတို့ကိုဖန်တီးထုတ်လုပ်သူတွေနဲ့ဆက်သွယ်မြင်ညင်ထားရပါရှင
်။မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲနေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်မင်္ဂလာညချမ်းပါရှင် VOE Radio ရုပ်သံအစီအစဉ်ကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရီဝက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့သတင်းတွေကတူတာထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီသတင်းပတ်မီဒီယာမြင်ကွင်းအစီအစဉ်မှာမြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြီးတင်ပြမှာပါပြင်ပဆောင်မရှင်ကိုပြည်သွင်းနိုင်တဲ့အတူမတ်အင်ဂျင်နိုင်ငံကကူညီတင်ဆက်ပေးထားပါရဲ့ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီဘက်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာမှာတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူနိုင်ပါအာဆီယံ -1 လို့ဒေတာတွင်းမီဒီယာတချို့ကခေါင်းစဉ်ပေးပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်အာဆီယံ Today TV ကတော့အာဆီယံ Summit- မြန်မာလို့အမည်ပေးတင်ဆက်ပါတယ်ဘာကြောင့်ဒီလိုအမိပေးကြတာလဲဆိုတော့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်ခဲ့တဲ့38ကြိမ်နဲ့39ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးကြီးမှာမြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးဘဲအာဆီယံထိပ်သီးစည်းဝေးကြီးကျင်းပခဲ့ကြလို့ပဲဖြစ်ပါတယ်ဒီထိပ်သီးစည်းဝေးကြီးမှာမြန်မာမပါဝင်ပေမဲ့မြန်မာနိုင်ငံအကြောင်းဟာအစည်းအဝေးကြီးရဲ့အဓိကအကြောင်းအရာဖြစ်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကျိုးဆက်ကြောင့်ပါပဲ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ NLD ဦးဆောင်တဲ့အရတားအစိုးရထံကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပါတယ်ဒီလိုအာဏာသိမ်းလိုက်တာကိုလက်မခံနိုင်ကြတဲ့ပြည်သူတွေကနိုင်ငံနဲ့အဝှန်းဆန့်ကျင်ဆန္ဒပြကြပါတယ်အဲ့ဒါကိုစစ်တပ်ကပြင်းထန်စွာဖိနှိပ်ချိန်မုံတပ်ဖြတ်ထားပြီးဖမ်းဆီးတာတွေလုပ်ပါတယ်ဒီလိုဖြစ်ပေါ်နေတဲ့ဆိုရင်စီရမြန်မာနိုင်ငံတွင်ကအခြေအနေတွေကိုဖြေရှင်းဖို့အာဆီယံဖွဲ့ကြီးရဲ့အချက်၅ချက်ပါတဲ့အစီအစဉ်တရက်ကိုမြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာအာဆီယံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ခွင့်မပေးတာဖြစ်ပါတယ်။
ဒီလိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာကိုမြန်မာစစ်ကောင်စီကတော့အာဆီယံဗရင်းရင်စာတမ်းအပိုင်းနှစ်ပါအာဆီယံဖွဲ့ဝင်နိုင်ငံအားလုံး၏လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုတန်းတူညီတူရှိမှုနယ်မြေတည်တံ့ခိုင်မြဲမှုနှင့်အမျိုးသားရေးလက္ခဏာများကိုလိုက်နာရန်နှင့်အပိုင်းငါးမှာပါရှိတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီသည့်အခွင့်အရေးနှင့်တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်များနှင့်ကိုက်ညီမှုမရှိဘူးလို့ပြောဆိုကန့်ကွက်ခဲ့ပါသည်စစ်ကောင်စီကအဲ့ဒီလိုကန့်ကွက်ခဲ့ပေမဲ့လို့နောက်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့လောလောဆယ်ကျွန်တော်တို့ဟာအာဆီယံ -1 အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာမပါတဲ့အာဆီယံဟာအာဆီယံအပြစ်မဟုတ်ပါဘူးလို့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အခုဆိုရင်54နှစ်တက်တန်းရှိပြီဖြစ်တဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်။အာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့1969ခုနှစ်ဩဂုတ်လ10ရက်နေ့မှာတော့အဖွဲ့နိုင်ငံ9နိုင်ငံနဲ့စတင်ခဲ့တာပါအဲ့ဒီနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေပဲဖြစ်ပါတယ်နောက်ပိုင်းမှာဘရူနိုင်း၊ဗီယက်နမ်၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာကြတာပါစတင်ဖွဲ့စည်းစဉ်ကတော့ကွန်မြူနီတီအန်ရယ်ကိုကာကွယ်ဖို့အဓိကရည်ရွယ်ထားခဲ့ကြတာပါဒါပေမဲ့စစ်အေးကာလပြီးဆုံးသွားပြီးတဲ့နောက်ပိုင်းကာလတွေမှာတော့ဒေတာရင်းလူမှုရေးစီးပွားရေးရည်ကျေးမှုတွေပူးပေါင်းဆောင်ရွက်ဖို့ဒေတာရင်းတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုရရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်တွေထားရှိခဲ့ပါတယ်။အခြေခံမူတွေထဲမှာလည်းနိုင်ငံတစ်နိုင်ငံရဲ့ပြည်ရင်းရေးကိုအခြားနိုင်ငံတစ်ခုကဝင်ရောက်ဆက်ဖက်ခြင်းမပြုရန်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။ဒါကြောင့်လဲအာဆီယံနိုင်ငံတွေဟာတနိုင်ငံရဲ့အရေးကိစ္စတွေမှာတနိုင်ငံကဝင်ရောက်ပြောဆိုလိစွပ်ဖက်လိမရှိကြပါဘူး။ဆုံးဖြတ်ချက်တွေချတဲ့အခါမှာလဲအားလုံးသဘောတူညီတဲ့ consensus အနေနဲ့သာချမှတ်လိရှိပါတယ
်။ဒါပေမဲ့မကြခင်ကဘရူနိုင်းနိုင်ငံကဥဆောင်ပြုလုပ်ခဲ့တဲ့အာဆီယံဆမ်မစ်မှာတော့မြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးတဲ့အရေးယူမှုမျိုးပ ပြုတ်လုခဲ့တာကိုထူးခြားစွာတွေ့ရပါတယ်အဲ့ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးရဲ့သဘောထားအမြင်ကန်တာမှာအာဆီယံအဖွဲ့ကြီး9နိုင်ငံပဲဖြစ်သွားရင်ဘယ်လိုဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ထူလာလောင်ကွန်တက္ကသိုလ်ရဲ့ပမောက္ခတဦးဖြစ်တဲ့ပီတီနန်ပေါင်စုဒီရွတ်ရဲ့အမြင်ကိုအောက်တိုဘာလ29ရက်နေ့မှာဖော်ပြခဲ့ပါတယ်ပမောက္ခတီတီနန်ပေါင်စုဒီရွတ်ကအာဆီယံအနေနဲ့အရင်လိုပဲကြားနေရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အလုံးမဖြစ်လက်တွေ့မကျတဲ့လမ်းဟောင်းကိုလိုက်မလားလက်တွေ့ကျကျနဲ့တက်ကြွတဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးချယ်စရာဖြစ်လာတဲ့အခါမှာတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပြီးအဖွဲ့ဝင်10နိုင်ငံပါတဲ့အစည်းအဝေးမှာမြန်မာစစ်ကောင်စားကိုတက်ရောက်ခွင့်မပေးဘဲခြံလှပ်ထားခဲ့ပါတယ်ဒီလိုရဲရင်တဲ့လှုပ်ဆောင်ချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအရေးပါလှပါတယ်လို့ညွှန်သားထားပါတယ
်အဲ့ဒီလိုပါပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့Woodrow Wilson Center ကသူတေတီဦးရဲမျိုးဟင်းကိုအာဆီယံဖွဲ့ကြီးရဲ့အမည်ထားဘယ်လိုရှိသလဲအခုလိုမြန်မာစစ်ကောင်းဆောင်ကိုထိပ်တီးအစည်းအဝေးပေးမတတ်တာဟာအာဆီယံအဖွဲ့ကြီးအတွက်အချိုးအကွေလားလို့မေးကြည့်ရော့
ခုလက်ရှိအထူးကြီးမဟာဗျူဟာအနေထားရဆိုရင်အာဆီယံရဲ့တည်ရှိမှုကတော်လေးအရေးပါလာတာကိုတွေ့ရတယ်။တရုတ်နဲ့အမေရိကန်ရဲ့ပြိုင်ဆိုင်မှုပိုပြင်းထန်လာတဲ့နောက်ပိုင်းမှာအာဆီယံရဲ့ဖြစ်တည်ရှိမှုကတော်လေးအရေးကြီးလာတယ်။အရေးကြီးလာတဲ့အမြဲအာဆီယံကောင်းဆောင်တွေအာဆီယံကိုဂုဏ်သိက္ခာရှိတဲ့အဖွဲ့အစည်းတစ်ရက်အနေနဲ့ကျွန်တော်တို့ရက်တည်နိုင်မှုပေါ့။အဲ့ဒါမျိုးတွေမျှော်ယူချက်တွေကြိုးစားလာတာတွေလည်းတွေ့လာရတယ်။တို့ဒေသတွေမှာမြန်မာပြဿနာဖြစ်လာတဲ့အခါမှာအာဆီယံကောင်းဆောင်တွေကဒီမြန်မာပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတယ်ဆွေးနွေးကြတယ်။အဲ့ကမှတစ်ဆင့်ဒီ5 point consensus လို့ခေါ်တဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ဖြစ်လာတယ်ပေါ့။အဲအဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးဖို့အတွက်မြန်မာပြည်နိုင်ငံကပြက်ကွက်တယ်။အရင်လိုပဲဗာတိလိုက်ဗာတိပါတာနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာဟိုထိထိုက်မှာ哦တချို့နိုင်ငံတွေကစိုးရင်ကြတဲ့အခါမှာတော့ဒီကိစ္စကိုထိထိရောက်ရောက်ဂင်တွေ့ဖို့ဆိုတဲ့အဆင့်ကိုရောက်လာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်ပြောင်းသွားပြီလို့တော့ပြောဖို့တော့တော်လေးခက်ပါသေးတယ်
။ဟုတ်ပါတယ်။အခုဖြစ်ရအာဆီယံဖွဲ့ကြီးအတွက်အချိုးအကွေ့တစ်ခုဟုတ်မဟုတ်ဆိုတာတော့ပြောဖို့စောနေပါသေးတယ်။ဒါပေမဲ့ဒါဟာထူးခြားတဲ့ဖြစ်ရတစ်ခုဆိုတာတော့ပြီးကြပါပဲ။ဘယ်လိုပဲဖြစ်ဖြစ်အာဆီယံဖွဲ့ကြီးရဲ့ဆောင်ပုဒ်ဖြစ်တဲ့ One Vision, One Identity, One Community လို့ဆိုတဲ့တစ်ခုတည်းသောတည်ယူချက်၊တစ်ခုတည်းသောတရုပ်လက္ခဏာ၊တစ်ခုတည်းသောအတိုင်းအမြင်စီကိုအရောက်ရှိတက်ကြတဲ့အခါအခုမြန်မာနိုင်ငံကိစ္စဟာအာဆီယံဖွဲ့ကြီးအတွက်စမ်းသပ်မှုတစ်ခုဆိုတာတော့ပေးကြလှကြောင်းပ
ါကိုပြည်သွေးနိုင်စီစဉ်ပြီးတော့မဲ့အင်ဂျင်နိုင်ကုညီတင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့မဲ့အေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြပါတယ်ရှင
်ပေးတဲ့ကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်။အခုအရင်ဆုံး Messenger ကရေးလာတဲ့တောရရှင်တယောက်ရဲ့စာလိုလေးနဲ့စကြပါမယ်။အထွန်းဖွားဆိုတဲ့တောရရှင်မှာ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရတဲ့အမှန်ပြိတ္တပါဗျာ။မန္တန်လောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဥချော်ဇန်တာရဲ့တင်ပြမှုတွေကိုကြိုက်ပါတယ်တဲ့ကျွန်တော်စာကိုချမ်းမထားခဲ့ပါနဲ့လို့အထွန်းဖွားဆိုတဲ့တော်ရရှင်ရေးလာပါတယ်မှဖောင်းပြင်းမျိုးနဲ့ Hello အုပ်စုစိုက်ကလွန်ကြေးရွာလေးကပါဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့အင်တာနက်မမီးတဲ့နေရာမှာနေထိုင်ပြီးတော့သူ့အဖေက view ကိုအရန်ကြိုက်ပါတယ်တဲ့သူတောင်းဆိုလာတာတကူကတော့လည်းနည်းဆန်းပါတယ်နော်
မင်္ဂလာပါ VOE ရှင်ကျမကအခုချိန်ထိအင်တာနက်လိုင်းတိကျမမိသေးတဲ့နေရာဒေသမှာနေပါလေလမ်းဘက်ဆက်သွယ်ရေးတဲ့အရန်ကိုခေါင်းပါပါလေရေဒီယိုကိုပဲအားကိုးပြီးတော့နားထောင်ကြရတာပါကျမဖေဖေရေဒီယိုဒီလိုနားထောင်လာတာဘယ်နှခုနှစ်ထဲအားလို့မသိပေမဲ့လေကျမမှတ်မိစားကနေ VOE နဲ့ပြပသတင်းဌာနတွေကိုအမြဲနားထောင်ပါလေအခုဆိုရင်ကျမဖေဖေအသက်80ကျော်မျက်စိကွယ်ရလေးမကြသေးပါဘူးမိမိဆုံးတာလည်းမကြသေးဘူးမို့ဖေဖေအားငယ်နေမယ်ဆိုတာကိုသိလို့ VOE ကိုအကူအညီတောင်းလိုက်မိတာပါ VOE ကနေရေဒီယိုနားထောင်ပေးတဲ့အတွက်အတိအမှန်ပြည့်ရဲ့အကြောင်းလေးပြောပေးဖို့တောင်းဆိုတာပါဒီလိုမျိုးလေးဖေဖေကြားရမယ်ဆိုရင်ပြောမယ်လို့ထင်လို့ပါကျမရဲ့ရိုးသားဖြူစင်လို့နဲ့ရွာသားတွေအတွက်ရောဆုတောင်းစကားလေးပြောပေးမယ်ဆိုရင်အမြဲတမ်းကျေးဇူးတင်နေမှာပါ
จม้าเพกามุสินเตียวปามิมิเนี่ยเลือดทะลุตีกันเจ้าส่งลูกขันทายาดูเลยพี่ปารีสวยมีชาสุราเลยไม่ใช่คุณเชี่ยมาพี่ไปสาสายายาอ่างเงี้ยนี่อ่ะโมอันนี้ตีเดียร์จะเจ้าเนี่ยพี่ไปกูชิดเจ้าเลยตีเสียจิโนตังสุราปาสาเสียตัวลูกดาวเมมาเลยเช่พี่อ่างเงี้ยนี่มาสู้ลูกวิวิกันนี่เปล่าตีแม่พี่เจ้าเนี่ยเปล่าไปปารี ตัวพี่ๆก็ตรียาจังชิดเดียจังเลยเอาไว้กันในเปลี่ยนเนี่ยประมาณนั้นเอาไว้ยังนี่เลยลูกเราติดติดช้าๆยิ่งไม่ทำเอาแต่เมื่อตัวพี่ๆตัวเปลี่ยนเดี๋ยวพี่ก็มีเรื่องน่าท้าเนี่ยสินะตัวที่มีเปลี่ยนจะเข้าติดช้าๆไปจีลูกเอ๋สุดท้ายไม่ไหวในกรณีที่คุณมีหลานตัวเราเชื่อเลยเปลี่ยนเปลี่ยนช้าไปจีมาเลยไม่แค่สอนสุดเลยตัวเราสิมาตัวก็ฟังมาไปเรื่อยๆเนี่ยพี่ก็น่าเชื่อเลยจะว่าอะไร โอเคที่ตอนเสียงเปล่าท่าไม่ท่าอะไรเลยแต่เจ้าเนี่ยสุรบ่าวเรียกว่าเปล่าเลยเลยไม่ติดฟังมาสิโน่ฟังแอปพลิเคชันแอปเชื่อไหมลูกที่มีไว้ที่ลูกสุโน่จะมาติดท่าเรียกว่าแอปที่คุยกับไว้จุนนี่ลูกเข้าไว้ไอ้จุนนี่แอปก็ว่าหนังยังตัวมันยังก็เรียกว่าไลน์นี่ก็พยูน่าเสียงลูกยาวไว้จะมาฟิวิโกเลยไอ้การนี่เปล่าพยูน่าเสียงไหมทีนี้เพียงฟังเนี่ยน่าเสียงไหมสุโน่จะมาเรียกว่าแอปก็ดาวน์โหลดท่าเปล่าจะเรียกว่าน่าท่าลูกเลยย သစ်ပြင်ဆင်ထားတဲ့ app ဖြစ်ပါတယ်။ကျမတို့ရဲ့ app နာမည်က VOA Bambies ဖြစ်ပါတယ်။ခုနမေးထားတဲ့တယ်လီဖုန်းပေါ်က radio ဆိုတာကျမပြောရအောင်မတွေ့ရင်လည်းပြန်ပြောပြောပြပါအောင်ရှင်။တခြားတော်တော်ရှင်တွေကိုလည်းကျမတို့ပြန်ပြောဝင်မျှပြောပြလို့ရအောင်ပါ။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်မိပါတယ်။VOA 1 တော်သားတွေအားလုံးကျန်းမာချမ်းသာကြပါစေ။ပေးစာကဏ္ဍကိုခုချိန်မှာပို့ပြီးလိုအပ်ရပါတယ်။ပြည်သူများရဲ့ကောက်ရိုးတင်မြင်မလို့ရေးလာတဲ့တော်ရရှင်ကတော့နာမည်မဖော်ပြသေးချင်ပါတဲ့
။ဟုတ်ကဲ့ပါ VOA ရေ။လူသားချင်းစာနာလို့ပြန်လွှတ်ပေးလိုက်ပါတယ်လို့ပြောတဲ့သူတွေကို VOA ကပြောပေးပါရှင်။နိုင်ငံခေါင်းဆောင်အပါအဝင်ဖန်ခံထားရတဲ့ပြည်သူလူထုအားလုံးအဖန်ခံထားရတဲ့တရင်သမားအားလုံးကလူသားတွေပါလို့လူသားတွေဖြစ်တယ်ဆိုတာကိုသိစေချင်ပါတယ်လို့ VOA ကိုလည်းကျေးဇူးတင်ရပါတယ် VOA ရဲ့ဝိုင်းတော်သားတွေအားလုံးတွက်လက်တဲ့ဆက်သွယ်မေးမြန်းခန်းတွေမှာကိုလိုချင်တဲ့အချက်အလက်ကိုထိရောက်အောင်မေးမြန်းတယ်တစ်ဖက်လူကအကန့်တွေကြီးပြန်ဖြေနေပေမဲ့ပါပါနဲ့နဲ့လိုချင်တဲ့အချက်အလက်တွေကိုအဖြေထွက်လာအောင်မေးနိုင်တာတွေ့ရလို့ကျွန်မလေးစားပါတယ်တရင်သမားဆိုတာတည်ထားသမျှကိုမချွေးမချန်ပြောရမယ့်တာဝန်ရှိသူဖြစ်တယ်လို့ဦးကျော်စံသာပြောခဲ့တဲ့စကားတွေကိုအပြည့်အဝထောက်ခံပါတယ်ဥဂျမောင်တန်းနဲ့ဥဝင်းဖေတို့ရဲ့ဆွေးနွေးခန်းကိုနားထောင်ရင်းပိုးပြီးထောက်ခံမိတာကတော့မီဒီယာသတင်းသမားသတင်းကြေညာပေးနေသူတွေဟာကျမတို့ပြည်သူတွေအတွက်အားကိုးနေရသူတွေပါဒီအတွက်ကျေးဇူးတင်တာအမှန်ပါနာမည်မဖော်ပြစေချင်တာကတော့လက်ရှိအခြေအနေကခက်ခဲနေလို့ပါ
ဟုတ်ကဲ့ပါစာရေးနေကြနာမည်လည်းပြောနေကြတော့ရှင်ရေးလာတာပါဒီတစ်ခေါက်တော့ထူးထူးခြားခြားပဲဒီရက်ပိုင်းနဲ့သူရေးလာတဲ့စာလေးတွေမှာတော့နာမည်မဖော်ပြပါနဲ့လို့ရေးလာတာတွေ့ရလို့စိတ်မကောင်းဖြစ်ရပါတယ်ဘာလို့လဲဆိုရင်နာမည်နဲ့ရင်းနေကြတော့ရှင်နေတော့မှနာမည်မပြောပါနဲ့ဆိုရဲဆိုရင်ထိတ်လန့်မှုခံစားရရဲဆိုတာကျွန်တော်တို့စာရင်းမှာပို့ပြီးတွေးလာရပါတယ်နော်အမေရိကန်သတင်းတောက်ကိုလွတ်ပေးတာလူသားချင်းစာနာလို့လွတ်ပေးတယ်လို့စစ်ကောင်စီကပြောသွားလို့တခြားသူတွေကပါလူသားချင်းစာနာပေးပါအောင်လို့ဒီတော့ရှင်ပန်ချားသွားပါလိမ့ပြောရကိုရေးလာတဲ့တော်ရရှင်ရဲ့စာရည်ထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့တော်ရရှင်ရဲ့စာရည်တော်တော်များများလက်ခံရရှိပါတယ်။ဒီစာရည်တွေကတချို့ကိုဆက်ပြီးဖော်ပြပေးကြပါတယ်။သူ့ရဲ့ထင်မြင်ယူဆချက်တစ်ခုကို VOE ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်။သူ့ရဲ့ပထမတစ်ခေါက်စာကိုလည်းပြီးခဲ့တဲ့ဒီမတ်နေ့ကကျွန်မဖော်ပြပေးသွားပူပါတယ်ရှင်။ဒီတော့ရှင်ကတော့ရှင်နေဒီကျွန်မမြန်မာပြည်ကပေးစာများအစီအစဉ်ကိုအမြဲတမ်းနားထောင်နေဆိုတော့မှတ်မိမယ်ထင်ပါတယ်သိပြီးတော့လည်းမကြားသေးဘူးဆိုတော့သူကအရင်တော့ရင်တင်းရဲ့လက်ရှိ CDM တယောက်ဖြစ်ပါတယ်ဆိုပြီးတော့ရေးလာတာပါအရင်တစ်ဘက်ကပေးပို့တဲ့စာကိုဖတ်ပြပေးလို့ကျေးဇူးတင်ပါတယ်ဗျာတဲ့အခုတစ်ခေါက်စာမှာတော့ရွေးကောက်ပွဲတနည်းပြလို့ကိုယုံကြည်ရာကိုမဲပေးခဲ့ကြတဲ့ဒီမိုကရေစီနိုင်ငံသားနဲ့ဝန်ထမ်းဘဝကိုမြင့်တင်နိုင်မဲ့ NLD အစိုးရကိုပြတ်သားစွာမဲပေးခဲ့တဲ့ရင်ထင်းရဲ့လက်ရှိ CDM ရဲ့ခံစားချက်လေးကိုထပ်ပြီးဝေမျှခြင်းပါလေဆိုပြီးအစာချီလာပါလေ
ကျွန်တော်လိုပဲယုံကြည်ရာကိုလွတ်လပ်စွာပါတီစုံကိုမဲပေးကြတဲ့ဝန်ထမ်းတွေဒုနဲ့ဒေးပါပဲဗျာတပ်ပြင်ကနေမဲပေးခွင့်ရတော့လွတ်လပ်စွာနဲ့မဲပေးခဲ့ကြတယ်လေအဲ့ဒီမှာလိုင်းပေါ်မှာတန်ရင်တစ်ခုဆိုရင်တန်ရင်တင်းရင်လုံး NLD ကိုမဲပေးခဲ့ကြတာဒီ တင်တာရှေသားတာတွေလဲဘလူကိုပြန်နေလို့ပါဗျာကိုယ်တိုင်တွေလဲကိုယုံကြည်ရာပါတီကအနိုင်ရမယ်လို့အပြေအဝမျှော်လင့်ထားတဲ့အတိုင်းပဲအပြတ်အသတ်ကိုအနိုင်ယူတော့ပျော်လို့မဆုံးပျော်လို့မဝသေးခင်မှာပဲမဲရလက်ကိုလက်ခံမှာပါဆိုပြီးပလင်းယူရာကနေပြည်သူတွေကိုကမ္ဘာလမ်းဘေးကိုခွဲဆွဲမဲ့ကိန်းကြောက်တဲ့တွန်းချတာရက်ဆက်ပါပဲအမေသာရှိနေရင်ပြည်သူတွေဒီလောက်အသက်ရှူကြမှာမဟုတ်ဘူးတဲ့ အခုတော့လမ်းပေါ်မှာပြည်သူတွေကိုပြစ်ခတ်ဖမ်းဆီးနေတာမြင်လို့မှကောင်းကြသေးရလားဗျာ။ပေပါဒီကိုမဲပေးခဲ့ပေးခဲ့အခုတော့ခွေးကပလင်ထိုင်တော့လမ်းပေါ်ထက်ရောတောတွေတဲတောင်တွေတဲပါမကျန်းရောက်နေရတဲ့ပြည်သူများနဲ့ရဲဘော်များနီးတူလက်ကမ်းကြိုလျက်အချိန်မနှောင်းခင်ပြည်သူရင်ဝင်ခိုဝင်မာတော့တငယ်ချင်းတို့ရေဒီချိန်မှာခက်ခဲရင်လဲခဏပါကြည်သာရင်အားလုံးအကျိုးတူခံစားရမှာမို့အယိုးကိုက်ပြီးအမီးနံ့မ
ပြောနေရှာမဲ့အမေစီပြန်ရမယ်နေကိုရည်တွေ့ရင်ねရှင်တန်ခွင့်အတွက်ဖျားသခင်စီဆုတောင်းရင်ဖြေဝိုင်းတော်သားတွေအားလုံးလည်းအေးချမ်းတာရပြီးခင်ပါစေလို့ဆုတောင်းပေးပါရစေအကောင့်လေးကိုတော့ထုံးစံတိုင်းလှုပ်ဝက်ပေးထားပါတော့တဲ့ဒါတော့စိတ်ချပါနော်ရေးလာတဲ့သူရရှင်တွေတချို့ကလည်းတခြားနာမည်တစ်ခုခုတုံးပြီးရေးလာတာရှိတယ်လို့တချို့ကကြတော့လုံးဝနာမည်မဖော်ပြပါနဲ့ဆိုပြီးတော့ရေးလာကြတာလေအများကြီးပို့ ုံရင်တန်ကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ဆင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နိုင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မေးတနာကျော်စီစဉ်တင်ဆက်ထားတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးခြင်းမရည်နိုင်ငံတကာသတင်းတွေကြည့်ရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညူညူလင်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်။ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဲ့ဇာတိနိုင်ငံတွေကိုဆွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေးကြီးရာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်သူတည်သနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဗေဒီမကြရောက်မီအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်ထောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်ကမ္ဘာလူဦးရေရဲ့3.5%ခန့်ဟာ
Mimi Nangangani, the Chanang at Kuma, Shui Piang at Chicha, Nitang to Vip Chite Lu, IOM Lokore, Nangaga, Shui Piang at Chicha, Nitang to Mia Saya, Poetiga, Piovare, Dido Shui Piang Nitang to Videma, Mimi Bua Dutepu Adre, Aloka in Dre, Kusana Aya, Shui Piang Nitang to Vip Badalu, Simet Bidane, the Bawa Bidane Jow, Arama Shui Piang Kanjayare, Doka de Rile Bawa Mari. A low kind of the charming at Kugugu, Shrip Yang Nitaidu, Shrip Yang Lok the Mariga, Kababonga Shrip Yang Chicha Nitaidu, Aloe, Domo Napo Shibiro, the Cha Ataoya the Kugujang, Shrip Yang Nitaidu Riga, Domo Dabo Shivane, Dilo Shrip Yang Nitaidu Ridema, Nasa Yagai Nonga, Amuta Ripipi, Lisa Shi Yagai Nonga, Minkly Ripitavare, Dilo Shrip Yang Nitaidare Tema, Kaling Riga, Domset the Banlau Bawa Mare. အလုံးလုံးနိုင်ငံရဲ့အရွယ်တွေဖြစ်တဲ့အသက်20ကနေ60နှစ်အထိကအများဆုံးဖြစ်ပြီးခုနှစ်ဆက်လေးရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်းမြေငယ်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြတ်ပြဲတခြားနိုင်ငံတစ်ခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခန့်မှန်းချီ၄တန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့
င်ဖို့အလို့အကန်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုမွေးဖွားရနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်နောက်ဆုံးရယူထားတဲ့စင်းစရားတွေအရာတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်စီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ Saudi Arabia, UK, UAE, ပြင်သစ်၊ Germany, Australia,စပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါရဲ့ရှင
်။မညညလွင်ရဲ့တတိယနေ့ကသုတအစီအစဉ်ပြီးခုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်တဲ့ထူးခြားစံပြတတိယအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာလေတုံ့ညံမှုဆူဆူဝါးဝါးဖြစ်ပေါ်နေတဲ့အတွက်ဒါကိုရင်ဆိုင်ဖို့လေတန့်စင်တဲ့စက်တွေအပင်တွေအယောင်တွက်နေပါလိမ့်။ယူတီလီမျိုးတော်ဟာကမ္ဘာအညဉ့်ဉန်းဆုံးမျိုးတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့နှစ်စဉ်ဆောင်းရာသီဝန်တိုင်းမှာအပူချိန်ရော့ကျပြီးလူသေးဆုံးနိုင်တဲ့မျိုးကိုနဲ့မျိုးပေါင်းဆက်ထားတဲ့ smoke လို့ခေါ်တဲ့မျိုးကိုမျိုးညဉ့်ဉန်းတာကိုရင်ဆိုင်ရလေရှိပါတယ်။တချို့တွေကတော့လေတန့်စင်မှုအတွက် snake plant လို့ခေါ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနေကြပြီးတော့အဲ့ဒီအပင်တွေဟာအခန်းတွင်းမှာလည်းစိုက်ထားလို့ရပါတယ်။လေတုံ့ညံ့မှုကိုနောက်ထပ်ရင်ဆိုင်ရတဲ့နည်းလမ်းတစ်ခုကတော့လေတန့်စင်နဲ့ဆက်တွေအသုံးပြုနေတာပါ။ဒီဝါလီနေ့ပြည်ရဲ့နောက်နှစ်ရက်လောက်အထိလေတန့်စင်ဆက်တွေရောင်းကောင်းခဲ့ပြီးအခုအခါမှာနည်းနည်းပဲကျန်တော့တယ်လို့ဆက်ပစ္စည်းတွေကိုရောင်းချသူတွေကပြောပါရဲ့ရှင
်။ Israel ဆောင်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Redefine Meat Company ဟာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမဲသားအတုတွေကိုဥရောပဈေးကွက်ကိုတင်ဖို့ရောင်းချဖို့ပြင်ဆင်နေပါတယ်။ဒီအသားအတုတွေကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ Israel နိုင်ငံအပြင် Germany, Netherlands နဲ့ဗြိတိန်နိုင်ငံတွေကိုပါတင်ဖို့ရောင်းချမှာပါဒီအသားအတုထဲမှာပဲပိဇက်နဲ့တခြားပဲတွေရောပြီးရလာတဲ့အသားဓာတ်အနီအောင်ထွက်စေဖို့ B root တို့အပြင်အာဟာရဖြစ်စေမဲ့တဆေးနဲ့အုံးစီတွေပါဝင်ပါတယ်အသားအတုဈေးကွက်မှာပြိုင်ဆိုင်သူတွေကများပြားပြီးတော့2029ခုနှစ်ကျရင်တော့ကမ္ဘာအသားဈေးကွက်ရဲ့ဆယ်ရာခိုင်နှုန်းဒေါ်လာဘီလီယံ140အထိရှိလာနိုင်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ဖြစ်တဲ့နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးသူချုံချေးကစားအမြင့်ပေ958ပေကျောက်အစွန်ပေါ်ကနေဆိုင်ကယ်နဲ့ခုံပြီးအရှိကိုနှစ်ပတ်ကျွန်းထုတ်ပြခဲ့ပါတယ်။အဲ့ဒီနောက်အောက်ဖက်ကိုဆိုင်ကယ်ရောလူပါလေးဖြွင့်ပြီးဆင်းခဲ့ပါတယ်။ ပြင်သစ်နိုင်ငံတောင်ပေါ်အပန်းဖြေစခန်းမျိုးတစ်ခုဖြစ်တဲ့ Avorius မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လမ်းစမ်းပေါင်းတဲ့ဆိုင်ကယ်နဲ့မိတိခုံပြတာဟာကမ္ဘာပထမအဦးဆုံးစတန့်တစ်ခုလည်းဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ Pages ဟာ X Games လို့ခေါ်တဲ့စုစုစားစားရှင်တန်ရတဲ့အားကစားမှာရွှေတစ်စိတ်၅စုငွေတစ်စိတ်2ခုနဲ့ကြေးတစ်စိတ်တစ်ခုရရှိထားပါတယ်ရှင်။
ပြင်းထန်စွန့်စားသူနောက်ထပ်တဦးကလည်းအမြင့်ပေ13,000ကျော်မှပြန်နေတဲ့မီးဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မှာမတ်တက်ရပ်ပြပြီးကမ္ဘာဆန်ချိန်ချိုးလိုက်နိုင်ပါတယ်။ရေမီအူဘွားဟာအခုလိုလောက်ရကိုရှားပါးယောဂတစ်မျိုးဖြစ်တဲ့အာယုံကျော်ကြွက်သားယောဂတစ်မျိုးအတွက်သူ့ဒိတ်တနာနဲ့မူဝါဒပြောင်းလဲဖို့ဖုန်းကခေါ်ဆိုရတဲ့ပရဟိတရံပုံငွေရှာဖို့အတွက်လှုပ်ပြခဲ့တာပါ။မီးဘုံပြန်ဘောလုံးကိုအမြင့်မီတာ3638မီတာကိုတက်ဖို့မှန်းတားခဲ့တာဖြစ်ပြီးတော့အဲ့ဒီနံပါတ်ဟာအလှူငွေလှူဒန်းလိုသူတွေဖုန်းခေါ်ဆိုရမယ်ဖုန်းနံပါတ်၄လုံးလည်းဖြစ်ပါတယ်။သူလိုက်ပါစီးနေတဲ့မီးဘုံပြန်ကိုတော့သူ့အဖေဖြစ်သူကမောင်းနှင်ခဲ့တာပါခင်ဗျာ
။ကိုငင်းနေတဲ့မက်ခင်ဂျူထွေးတို့စီစဉ်တင်ဆက်ပေးထားတာပါရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားဆက်သွယ်လို့ရဆိုရင်တော့VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOE မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညတွေတရင်အချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင
်။ဆူဒန်နိုင်ငံမှာအာနာသိန်းစစ်တပ်နဲ့အရသာခေါင်းဆောင်တွေကြားသဘောတူညီချက်ရပြီးပြီးခဲ့တဲ့လအာနာသိန်းစဉ်ယာဒူကဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုယာဒူပြန်ပေးလိုက်ပါပြီစစ်တပ်နဲ့နိုင်ငံရေးပါတီတွေကြားဆွေးနွေးပြီးသဘောတူညီချက်အရအောက်တိုဘာလ25ရက်နေ့စစ်တပ်ကအာနာသိန်းပြည်တဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးမယ်လို့စစ်ဖက်ရောအရသာအစိုးရတာဝန်ရှိသူတွေကပြောပါတယ်လွတ်လပ်တဲ့အရသာအုပ်ချုပ်ရေးအရာရှိတွေပါမဲ့ဝန်ကြီးအဖွဲ့ကိုဝန်ကြီးချုပ်ဟမ်ဒော့ကဦးဆောင်ဖွဲ့စည်းမယ်လို့သိရပါတယ်အခုလိုသဘောတူညီချက်ရဖို့အတွက်အမေရိကန်ပြည်ထောင်စုကုလသမဂ္ဂတို့ဟာအရေးပါတဲ့အခမ်းအနားကဏ္ဍကနေစစ်ဆက်ပေးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့သွေးထွက်တန်ရုံမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာခဏိအထိဆက်ရှိနေသေးဖြစ်တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေလည်းအရှင်ရော့မသွားသေးပါဘူးစစ်အာဏာသိမ်းကောင်စီကိုအရရလက်နဲ့ဆွဲကင်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းခွဲတက်ခိုက်တာချုံခိုတက်ခိုက်တာတွေဆက်လက်ပြုလုပ်နေတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်တိုက်ဆုံမှုတွေလည်းရှိနေပါတယ်ဒေတာရင်းစီးပွားရေးအလုံးစုံစီးပွားရေးမဟာမိတ်ဖက်လို့အမည်ရတဲ့ RCEP ကုန်သွယ်ရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ဗီယက်နမ်အနေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ကပဲဩစတြေးလျနဲ့နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် RCEP လွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN ဆင်နိုင်ငံနဲ့အတူတရုတ်တောင်ကိုရီးယားဂျပန်ဩစတြေးလျနယူးဇီလန်တို့လက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာလီတူဝေးနီးယားနိုင်ငံမြို့တော်ဗီနီယပ်စ်မှာထိုင်ဝမ်ကျွန်းကတန်ရုံဖွင့်လိုက်တာကိုကန့်ကွက်တဲ့အနေနဲ့လီတူဝေးနီးယားနဲ့ဆက်ဆံရေးကိုအဆင့်လျှော့ချလိုက်ကြောင်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ဘက်ကဖိအားပေးနေတာကိုစန့်ကျင်ပြီးလီတူဝေးနီးယားနိုင်ငံကထိုင်ဝမ်ဆိုတဲ့အမည်ကိုသုံးပြီးတန်ယုံဖွင့်ခွင့်ပြုလိုက်တာဖြစ်ပါတယ်လီတူဝေးနီးယားနိုင်ငံမှာတန်ယုံဖွင့်မဲ့အကြောင်းထိုင်ဝမ်ကဇူလိုင်လအတွင်းကြေညာလိုက်တာဟာ18နှစ်အတွင်းဥရောပတိုက်မှာပထမဆုံးအကြိမ်ဖြစ်တန်ယုံဖွင့်လှစ်ခြင်းလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့ရပါရှင်ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းဒီအစီအစဉ်တွေကိုပြန်ပြီးတော့နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပညာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသိအောင်ပါရှင
် This program has come to you from the Voice of America, Washington.